Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American ပြည်အောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် Noe Mala 16ရက်ပုံတုံးနေ့ညနေ6:00ခွဲကနေ 9:00 အထိအစီအစဉ်တွေကို line to meter second 19နဲ့25ရုပ်ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်အောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမိုင်းတန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းတင်ညာမှာပါအမေရိကန်စိုးရွားဖွဲ့အလွှဲပြောင်းကိစ္စဟာအပြင်းအထန်တွေထွက်နေပြီမဲ့အဆင်ပြေချောမွေ့နေတယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အမေရိကန်နိုင်ငံတော်မှာတော့ရွေးကောက်ခံသမ္မတကိုကန့်ကွက်ဆန္ဒပြတာတွေဆက်ဖြစ်နေစေပါ။လက်ရှိအောက်နှုတ်တော်ဥက္ကဋ္ဌဖော်ရယန်ကိုတက်တန်းသည့်အတွက် Republican အမတ်တွေကထောက်ခံရွေးချယ်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။နောက်ဆုံးရသတင်းတွေတင်ဆက်ပြီးမှာတော့ရခိုင်ပြည်နယ်တွင်တီးကြားလွတ်လပ်တဲ့အဖွဲ့အစည်းတွေဝင်ရောက်လေလာခွင့်ပြုဖို့အပါအဝင်
We're concerned by reports of a spike in violence in Burma's Rakhine State.
ဒီလိုအခြေအနေတွေပေါ်စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Elizabeth Trudeau ကပြောလိုက်တာနောက်ဒီကချင်ပြည်နယ်အတွင်းမှာကောင်းငင်ကကျလာတဲ့ဆက်ပစ္စည်းအစိတ်ပိုင်းကိုဆက်ဆေးဖို့မြစ်ကြီးနားကိုတည်ယူသွားတာဒီလိုအကြောင်းအရာတွေကိုတင်ဆက်ပေးသွားမှာပါခင်ဗျာအခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအီတန်စင်တို့ကပြောပြပေးပါမယ်ခင်ဗျာ
လက်ရှိသမ္မတဗရာဂိုဘာမာအစိုးရစီကနေအာဏာလွှဲပြောင်းယူရေးလုပ်ငန်းစဉ်ဟာသတင်းတပတ်ကြာလာပြီးတဲ့နောက်ချောချောမွေ့မွေ့ဆက်သွားနေတယ်လို့ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့နှောင်းပိုင်းမှာ Twitter ကနေပြောလိုက်ပါတယ်။သူ့အဖွဲ့ထဲမှာအချင်းချင်းအဆင်မပြေတာတွေအစိုးရအဖွဲ့တွေဘယ်သူတွေပါမယ်မပါဘူးဆိုတာတွေပေါ်ခံမှန်းပြောဆိုတာတွေကြဲကြဲပြန့်ပြန့်ထွက်နေချိန်မှာပဲထရမ့်ကအဲ့လိုပြောတာပါ။အစိုးရအဖွဲ့ဝင်တွေကိစ္စနဲ့တခြားယာလူနေရာတွေအတွက်ဆုံးဖြတ်ချက်ချနေတာနဲ့အမျှလုပ်ငန်းစဉ်ဟာစနစ်တကျဆက်သွားနေတယ်လို့ Mr. Trump က Twitter မှာရေးပါတယ်။နောက်ဆုံးစကားတင်ဘယ်သူတွေကိုရွေးမယ်ဆိုတာသိတဲ့သူကသူပဲဖြစ်တယ်လို့လည်းဆိုပါတယ်။ Trump အဲ့ဒီလိုမရေးခင်မိနစ်20လောက်ကအမျိုးသားလူညွန်ရေးဆိုင်ရာ Republican တာဝန်ရှိသူဟောင်း Elliot Cohen ရေးတဲ့အပြင်းထန်ဝေဖန်ထားတဲ့ထင်မြင်ချက်ဆောင်းပါးတစ်ပုဒ်ကို Washington Post သတင်းစာက website မှာဖော်ပြခဲ့ပါတယ်။ Conservative Party တွေ Trump လက်အောက်မှာတာဝန်ထမ်းဆောင်ဖို့သူအကြံပေးထောက်ခံတာမလုပ်ဘူးဆိုပြီးတော့အဲ့ဒီဆောင်းပါးမှာ Cohen ကရေးထားပါတယ်။ရွေးကောက်ပွဲပြီးအသွင်ကူးပြောင်းကာလမှာကိုယ်ယောက်ကရဖြစ်တာတွေအမြဲပဲရှိတတ်ပေမဲ့အစိုးမာတော့အဆင်ပြေသွားတာပဲဖြစ်ကြောင်းဒါပေမဲ့အခုအခြေအနေဟာပုံမှန်အသွင်ကူးပြောင်းရေးတစ်ခုမဟုတ်တယ်လို့ထရမ့်အစိုးရအဖွဲ့ဟာလည်းပုံမှန်အစိုးရအဖွဲ့တစ်ဖွဲ့ဖြစ်မှာမဟုတ်ဘူးလို့သူယုံကြည်တဲ့အကြောင်းအဲလီယော့ကိုဟန်ကရေးထားပါတယ
်မြို့တော်ဝါရှင်တန် DC အပောင်းဝင်အနီနာဒေတာတွေကကြောင်းသားကြောင်းသူတစ်ထောင်နီးပါးတို့ဟာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုကန့်ကွက်တဲ့အနေနဲ့အင်္ဂါနေ့ကသူတို့ကြောင်းတွေကနေထွက်လာပြီးတော့မြို့တော်တခြားလှည့်လည်ဆန္ဒပြကြပါတယ်Woodrow Wilson အထက်တန်းကျောင်းလူခွင့်ဆိုင်ရာအဖွဲ့တခုကကျောင်းကနေထွက်ပြီးဆန္ဒပြပွဲလုပ်မဲ့အကြောင်းကိုကျောင်းသူကျောင်းသားတွေကိုလူမှုကွန်ရက်မီဒီယာတွေကနေအကြောင်းကြားခဲ့ပြီးတော့မိဘတွေစီကိုလည်းအီးမေးလ်ပို့ခဲ့ရပါတချို့ကျောင်းသားတွေကမနစ်မျိုးပဲကောင်းတဲ့မျိုးသမီးလို့ဆိုရတဲ့ Nasty Women ဆိုတဲ့စာတမ်းပါတဲ့ T-shirt တွေကိုဝတ်ထားကြတာပါ Democratic သမ္မတလောင်း Hillary Clinton ကို Donald Trump ကခေါ်ဝေါ်ပြောဆိုခဲ့တဲ့စကားလုံးတွေကိုရည်ညွှန်းဝတ်ဆင်ကြတာပါအဲ့ဒီကျောင်းသားတွေတဲ့ကရာပေါင်းများစွာတွေဟာမဲပေးခွင့်ရတဲ့သူတွေမဟုတ်ကြပေမဲ့လေရွေးကောက်ခံသမ္မတနဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားကိုရှင်းရှင်းလင်းလင်းပြောချင်ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အင်ကာနေရွေးကောက်ပွဲမှာမထင်ထားဘဲနဲ့ထရမ့်အနိုင်ရခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံတော်လုံးမှာဆန္ဒပြပွဲကြီးတွေနေစဉ်လုံးဖြစ်နေတာပါ။အခုတော့ထရမ့်သမ္မတအဖြစ်ကျန်းသစ္စာကျိန်းဆိုးအပြီးနောက်တည့်မှာခြိတက်ဆန္ဒပြပွဲလုပ်ဖို့တက်ကြွလှုပ်ရှားသူတွေကပြင်ဆင်နေကြပါတယ
်။အကွက်ကွက်ပြပြနဲ့လတော်ကြာခဲ့တဲ့သမ္မတရွေးကောက်ပွဲကြောင့် Republican Party ပြိုကွဲလူနေပါတီဖြစ်ခဲ့တဲ့အရေးလက္ခဏာတွေကိုအင်္ဂါနေ့ကတော့ကွန်ဂရက်လွှတ်တော်မှာမတွေ့ခဲ့ရပါဘူး။ Republican အောက်လွှတ်တော်အမတ်တွေကလက်ရှိအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကိုအလွယ်တကူပဲပြန်ပြီးရွေးချယ်ခဲ့ကြတာပါ။လာမယ့်ဇန်နဝါရီလမှာတော့အောက်လွှတ်တော်ဥက္ကဋ္ဌဖြစ် Ryan ရဲ့ပထမဆုံးသက်တမ်းပြည့်ကာလအတွက်ကွန်ဂရက်လွှတ်တော်အသစ်ကအတည်ပြုဖို့လုံးဝနေပါတေချာသလောက်ပါပဲ။ဒီအစည်းအဝေးတစ်ခုလုံးဟာညီညွတ်နေပြီးရွေးကောက်ခံသမ္မတနဲ့လက်တွဲလှုပ်ဆောင်ဖို့တိတ်ကူဆေးရထက်သန်နေပါတယ်လို့Republican တကပိတ်အစည်းအဝေးပြီးတဲ့နောက်သတင်းတောက်တွေကို Ryan ကပြောပါတယ်။ညီညွတ်တဲ့ Republican အစိုးရတဲ့အာယုံဦးကိုကြိုဆိုပါတယ်လို့ Ryan ကသတင်းတောက်တွေကိုပြောပါတယ်။ Donald Trump ကသမ္မတရွေးကောက်ပွဲမှာအရေးနှိမ့်ခဲ့ရင်တော့ Ryan ရဲ့လွှတ်တော်ဥက္ကဋ္ဌယာရူးဟာမတိကျမြေယာမှုတွေနဲ့ရင်ဆိုင်ရမယ်လို့အများကယူဆထားကြတာပါ။အပြင်းထန်ဖြစ်ခဲ့တဲ့မဲဆွယ်စည်းအုံးကာလအတွင်း Ryan ဟာသူ့ပါတီရဲ့သမ္မတလောင်းကိုထောက်ခံရတာနဲ့ Trump ရဲ့အငင်းပွားပွဲပြောဆိုချက်တွေကနေခောက်ခွက်ခွာနေဖို့ကြိုးစားရတဲ့အခြေအနေနှစ်ရပ်ကိုပါပါနဲ့နဲ့ဖြတ်ကျော်ခဲ့ပါလေ
အလက်ပိုမျိုးကိုစီဗီယာအစိုးရကစီပိုင်းဘုံးတွေနဲ့ထပ်ပြီးကြဲချတိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲရုရှားနိုင်ငံရဲ့ဒဇင်းတဲသောလေယာဉ်တင်သင်္ဘောကစစ်လေယာဉ်တွေနဲ့ ဒုံးကျည်တင်စစ်သည်မော်ဒဇင်းကနေပြီးတော့အလက်ပိုမြို့အနောက်တောင်ဘက်ဒေသတွေကိုအင်ကာနေကဘုံကျဲတိုက်ခိုက်ပါတယ်မြေရေပင်လယ်အခြေစိုက်ရုရှားလေရင်တင်သင်္ဘော Admiral Kuznetsov ကနေပထမဆုံးချိန်တိုက်ခိုက်တဲ့အပေါ် Idil နဲ့ဟုံးပြင်းနယ်တွေကအစိုးရဝါဒီတွေကိုပြစ်မှတ်ထားတိုက်ခိုက်တာအဖြစ်ရုရှားအစိုးရကအင်ကာနေမှာပြောပါတယ်ရေတပ်စစ်သင်္ဘော Admiral Grigorovich ကနေပြီးတော့ Idil မြောက်ပိုင်းကပြစ်မှတ်တွေကိုတာဝေးပြစ်ပဲ့ထိန်ဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ပါတယ်ဒါပေမဲ့လည်း Aleppo မြို့ကဆေးရုံတွေကိုတိုက်ခိုက်ခံရတာမှာရုရှားစစ်လေရင်တွေပါဝင်ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်တွေကိုတော့ရုရှားကာကွယ်ရေးဌာနကညှင်းဆိုလိုက်ပါတယ်အင်ကာနေကတီးကြဖြစ်ရမှာတော့အလက်ပိုအရှေ့ပိုင်းကစီးရအစိုးရအစိုးအဖြစ်အကြမ်းဖက်ဝါဒီတွေရဲ့အခိုင်မာခြေကုပ်စခန်းတွေကိုအစိုးရစစ်လေရင်တွေကဘုံကျဲတိုက်ခိုက်တယ်လို့စီးရကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်အဲ့ဒီနေရာဟာအရက်သားလူဦးရေ3သိန်းအထိရှိနေတဲ့ဒေသဖြစ်ပြီးတော့ဘာရှာအယ်အဆတ်အစိုးရကိုဖြုတ်ချဖို့စူးစမ်းနေတဲ့သဘုံတပ်ဖွဲ့တွေလည်းရှိတဲ့ဒေသဖြစ်ပါတယ
် VOA မိခင်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေဗူဒူးညနေပယ်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့တည်ထက်အစည်းအဝေးတရက်ကိုအာဆီယံအဖွဲ့လက်ချုပ်ကထလာအိုနိုင်ငံကအင်ရှင်ဖြစ်လက်ခံပြီးဗျန်ကျင်းမြို့တော်မှာဒီကနေ့ကျင်းပပါတယ်။လုံခြုံရေးဆိုင်ရာနဲ့ပြီးခဲ့တဲ့နှစ်အတွင်းအာဆီယံကာကွယ်ရေးဝန်ကြီးတွေကြားပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေအစည်းအဝေးအစီအစဉ်ထဲမှာပါဝင်ပါတယ်။အခုအစည်းအဝေးဟာအာဆီယံလက်ချောက်ကုထဖြစ်လာအိုနိုင်ငံကအင်ရှင်အနေနဲ့လက်ခံကျင်းပတဲ့အဆင့်မြင့်နောက်ဆုံးအစည်းအဝေးဖြစ်ပါတယ်။အခုအစည်းအဝေးမှာမြန်မာနိုင်ငံကကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်နေပါတယ
်။ Donald Trump ကိုအမေရိကန်သမ္မတဖြစ်ရင်းနှီးပတ်ကရွေးချယ်လိုက်ပြီးတဲ့နောက်မှာဖိလစ်ပိုင်နိုင်ငံမှာတော့မတိကျမီးယာမှုတွေဖြစ်လာပါတယ်။ထရမ့်ရဲ့သမ္မတတက်တန်းကနှစ်နိုင်ငံကြားစီးပွားရေးဆက်ဆံရေးနဲ့လုံခြုံရေးကိစ္စတွေအပါအဝင်နှစ်နိုင်ငံဆက်ဆံရေးတွေမှာအပြောင်းအလဲတွေဖြစ်လာနိုင်တယ်လို့သုံးသပ်သူတွေနဲ့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါရယ်။လက်တလောလတွေမှာတော့ဖိလစ်ပိုင်သမ္မတရော်ဒီဂိုဒူတာတေကတရုတ်ဘက်ကိုရင်းနေပြီးတော့အမေရိကန်သမ္မတအိုဘားမားကိုလည်းပြောင်းချကြတိုက်ခိုက်ပြောဆိုခဲ့ပါရယ်။ဒူတာတေးရဲ့မူရစေဝါတိုက်ဖြတ်ရေးစစ်စင်ရေးဇူလိုင်လတုန်းကစပီးကတည်းကစပြီးတော့လူ 4,000 ကျော်သေဆေးခဲ့ပါတယ်။ဒီအပေါ်မှာအမေရိကန်ကဝေဖန်တာကိုဒူတာတေးကဒေါသနဲ့တုံ့ပြန်လိုက်လို့အမေရိကန်နဲ့ဖိလစ်ပိုင်တို့ကြားဆက်ဆံရေးကတိကအောက်ဖြစ်ခဲ့ရပါတယ်။ထရမ့်နဲ့တော့အဆင်ပြေဖို့သူမျှော်လင့်တယ်လို့ဒူတာတေးကဒီအပတ်မှာပြောသွားပါတယ်။ဒါပေမဲ့လည်းထရမ့်ရေးကောက်ခံရတာဟာဒူတာတေးရဲ့တီချာနေနိုင်ငံရေးမူဝါဒဖြစ်တဲ့အရင်ကအမေရိကန်လိုကိုလိုနီနိုင်ငံတွေကအမေရိကန်ရဲ့အရေးအောက်ကနေထွက်ပြီးတရုတ်နဲ့ရုရှားတို့ပါနိုင်ငံကြားရေးဆက်ဆံရေးတွေတိုးလုပ်သွားမယ်ဆိုတာကိုမပြောင်းနိုင်ဘူးလို့တော့ဒူတာတေးကပြောပါလိမ့်ရှင်
။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာနိုင်ငံရေးအခင်းအကျင်းတွေအပြောင်းအလဲဖြစ်နေတဲ့ကြားကပဲမြောက်ကိုရီးယားမှာလူခွင့်ရေးချိုးဖောက်တာတွေကြဲကြဲပြန့်ပြန့်ဖြစ်နေတယ်ဆိုတဲ့အပေါ်အရေးယူဆောင်ရွက်ဖို့ဆက်ပြီးတော့နိုင်ငံပေါင်းပြီးတော့ကြိုးပမ်းနေကြဆဲပါ။မြောက်ကိုရီးယားလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးအသစ်ထောမတ်စ်အိုဟေကင်တနာဟာတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးယွန်ပျောင်စီနဲ့ဒီကနေ့ဆိုးမြို့တော်မှာတွေ့ဆုံပါတယ်။လူသားမှုကိုစန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်မြောက်ကိုရီးယားကိုနိုင်ငံတကာရာဇဝတ်တရားကုန်ရုံး ICC မှာတင်ပြီးစစ်ဆေးရေးကုလသမဂ္ဂလူမျိုးရေးကောင်စီကနေနောက်လာမှာဆုံးဖြတ်ချက်တရချမှတ်နိုင်အောင်ထပ်ပြီးတင်သွင်းမဲ့အစီအစဉ်တွေကိုသူတို့နှစ်ဦးညှိနှိုင်းဆွေးနွေးကြတာပါ။မြောက်ကိုရီးယားကတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကနေပြစ်တင်ဝေဖန်တာကိုအများအပြင်လူလူရှူတာဒါမှမဟုတ်တုံ့ပြန်ညင်းဆိုတာတွေလုပ်ခဲ့ဥပါတယ်မြောက်ကိုရီးယားအစိုးရပေါ်အရေးယူဖို့လူညိုရေးကောင်စီကိုတိုက်တွန်းထားတဲ့ကုလသမဂ္ဂရဲ့အင်ကာနေဆုံးဖြတ်ချက်တရက်ကိုလည်းမြောက်ကိုရီးယားကောင်စစ်ဝန်ရီဆောင်ချူကကန့်ကွက်ပြောဆိုခဲ့ပါသေးတယ်ဒါအပြင်အမေရိကန်သမ္မတဘသူပဲဖြစ်လာဖြစ်လာမြောက်ကိုရီးယားကဂရုမစိုက်ဘဲမြောက်ကိုရီးယားအပေါ်ရန်လူတဲ့မူဝါဒတွေကိုအဆုံးသတ်မလားဆိုတာပဲကြည့်တယ်လို့မြောက်ကိုရီးယားနိုင်ငံသားရဲ့ဌာနလူအခွင့်ရေးနဲ့လူသားရေးရာကိစ္စရပ်များဆိုင်ရာဌာနကွဲညွှန်ကြားရေးမှူးခင်မြောင်ဟူကကုလသမဂ္ဂမှာအင်ကာနေကလုပ်တဲ့ရှားရှားပါပါသတင်းစာရှင်းလင်းပွဲအတွင်းထည့်ပြောသွားပါတယ
်။ခရိုင်းမီးယားဒေသကိုရုရှားကသိမ်းပိုက်ထားတာကိုရှုံချကြောင်းဆုံးဖြတ်ချက်မူကြမ်းကိုအင်ကာနေကကုလသမဂ္ဂကော်မတီကအတည်ပြုလိုက်ပြီးတော့ယူကရိန်းနိုင်ငံပိုင်နက်ကိုရုရှားနိုင်ငံတဲကိုထည့်သွင်းတဲ့အပေါ်လက်မခံဘူးဆိုတာကိုလည်းထပ်ပြီးဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကို23/23နဲ့အတည်ပြုလိုက်ပြီးတော့ပြက်ကွက်မဲကတော့86မဲရှိပါတယ်။နောက်လာမှာကျင်းပဖို့ရှိပြီးတော့အဖွဲ့ဝင်နိုင်ငံအားလုံးတက်ရောက်မဲက လသမဂ္ဂအထွေထွေညီလာခံမှာဒါကိုအတည်ပြုမယ်လို့ခန့်မှန်းထားကြပါတယ်။တင်ပိုက်ထားတဲ့နိုင်ငံတစ်ခုအနေနဲ့နိုင်ငံတကာတာဝန်တွေကိုလိုက်နာဖို့ခရိုင်းမီးယားဒေသခံတွေအပေါ်မှာမတရားလုပ်တာတွေချက်ချင်းရပ်ဖို့မတရားဖမ်းထားတဲ့သူတွေကိုချက်ချင်းလွှတ်ဖို့နဲ့လူ့ခွင့်ရေးအဖွဲ့တွေနဲ့လှုပ်ရှားသူတွေကိုအကန့်အသတ်မရှိဝင်ထွက်ခွင့်ပေးဖို့အခုဆုံးဖြတ်ချက်မှာတောင်းဆိုထားပါတယ်။ဒီဆုံးဖြတ်ချက်ဟာတစ်ဖက်သက်ရေးထားတဲ့နိုင်ငံ၏ပြောကမကင်းတဲ့ဆုံးဖြတ်ချက်ဖြစ်တဲ့ဆိုပြီးရုရှားနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူအနတိုလီ ဗစ်တာရော့ဖ်ကပေးချလိုက်ပါတယ်။ခရိုင်းမီးယားဒေသခံတွေအပေါ်ယူကရိန်းအာဏာပိုင်တွေရဲ့လုပ်ရကြောင်းဆိုရရဲ့တက်ရောက်မှုတွေကိုဒီဆုံးဖြတ်ချက်ကလုံးဝမျက်ကွယ်ပြုထားတယ်လို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။ခရိုင်းမီးယားဒေသမှာလူအခွင့်အရေးချိုးဖောက်နေတာတွေကအင်မတန်ရှက်စရာကောင်းပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမန်သာပါဝါကပြောပါတယ်။ရုရှားလိုလာတဲ့ယူကရိန်းသမ္မတဗစ်တာယူနူကိုဗစ်ကို2014ခုနှစ်မှာဆန္ဒပြသူတွေကဖြုတ်ချလိုက်ပြီးတဲ့နောက်ခရိုင်းမီးယားကိုရုရှားကသူ့ပိုင်နဲ့ဖြစ်ထည့်သွင်းလိုက်တာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာလူမျိုးရေးတပ်ဖွဲ့ဝင်တွေစီးလာတဲ့ကားကိုအထိကံပုံခွဲတာကြောင့်တပ်ဖွဲ့ဝင်၄ဦးထက်မနည်းသေဆုံးသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကဒီကနေ့အတည်ပြုပြောပါတယ်။မြို့တော်ရဲ့ဖူလီမိုမုတ်ခန်ဒေတာကအာဖဂန်ကာကွယ်ရေးဌာနဝန်ထမ်းမှဖြစ်တဲ့အဲ့ဒီတိုက်ခိုက်မှုမှာတခြား၁၁ဦးလည်းဒဏ်ရာရသွားတယ်လို့လူမျိုးရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အခင်းဖြစ်နေရကနေတိုက်ခိုက်ခံရတဲ့ကားကိုဆွဲယူသွားတာနဲ့အနားမှာလူမျိုးရေးအပြစ်ချထားတာကိုဒီကနေ့တွေ့ရပါတယ်။တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အကြမ်းသားတွေရဲ့အလောင်းတွေကိုတွေ့ရတယ်လို့မျက်မြင်တူကပြောပါတယ်။လူမျိုးရေးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်သူဟာလမ်းလျှောက်သွားနေကြလား၊ဒါမှမဟုတ်မော်တော်ဆိုင်ကယ်နဲ့လားဆိုတာမရှင်းသေးဘူးလို့လူမျိုးရေးတာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုရဲ့လက်တွေအဖြစ်ဘယ်သူကမှမပြောသေးပေမဲ့တာလီဘန်လက်နက်ကိုင်တွေဟာအာဖဂန်လူမျိုးရေးတပ်ဖွဲ့တွေကိုတိုက်ခိုက်တာဒီမကြသေးခင်ကာလတွေအတွင်းပုံများလာပါတယ်။နယူးဇီလန်နိုင်ငံမှာဒီတိရမတ်အစောပိုင်းကလူနှစ်ယောက်တည်ဆုံခဲ့ရတဲ့ပြင်းအား 9.8 အဆင့်ရှိတဲ့ငလျင်လှုပ်သွားတဲ့မြို့ကနေပြီးတော့မြေပြိုမှုတွေဖြစ်တာကြောင့်အဆက်အသွယ်လုံးဝပြတ်တောက်သွားတဲ့အတွက်ဒေသခံတွေနဲ့ကမ္ဘာလက်ခီးသွားတွေကိုရဟယင်တွေရေတပ်သင်္ဘောတွေနဲ့ဒီကနေ့ကယ်ထုတ်ပေးနေပါတယ်။ Little Town ကမြို့ကလူတွေကို South Island မြို့စီရေတပ်သင်္ဘောနဲ့ပို့ပေးသလိုရဟယင်နဲ့တည်ယူပို့ဆောင်ပို့သူတွေကိုတော့ဘူတန်မြို့ကိုပို့ပေးပါတယ်။ဝေလာငါကြီးဖို့နဲ့အကြသာထူခဲ့တဲ့ပင်လယ်စာရတဲ့ကိုက်ကိုယူရာမျိုးဟာကဘာလက်ခီးသွားလုပ်ငန်းနဲ့ထင်ရှားပါတယ်ခင်ဗျာ
။နောက်ဆုံးသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်အီသန်စင်တို့ကကြင်ညာပေးခဲ့တာပါခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ www.bamis.voanews.com နဲ့ VOA Facebook စာမျက်နှာတွေမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြရမယ်။ရခိုင်ပြည်နယ်မှာမောင်တော်ဒေသအတွင်းဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့နောက်ဒီရခိုင်ပြည်နယ်ကိုတွားရောက်နေချိန်မှာပဲလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကဆွေးရီမကင်းဖြစ်နေတယ်လို့ပြောဆိုလိုက်ပါတယ်။ဒေတာရင်းဖြစ်ပွားနေတဲ့အခြေအနေတွေကိုသိရှိနိုင်ဖို့အတွက်ပွင့်လင်းမြင်သာမှုရှိပြီးတီးသန့်လွတ်လပ်တဲ့အဖွဲ့တွေကိုတွားရောက်ခွင့်ပြုဖို့လဲအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။အသေးစိတ်ကိုတော့ရှားဖောင်ကတင်ပြပေးထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်နေချိန်မှာပဲရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်နေရတယ်လို့အခြေအနေကိုစောင့်ကြည့်လေ့လာနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးအဲလစ်ဘက်ထရူဒိုကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ
်။ We're concerned by reports of a spike in violence in Burma's Rakhine State.We're following the situation closely.
ဒီနေ့မြန်မာနိုင်ငံရခိုင်ပြည်နယ်မှာမကြသည့်မိကထွက်ပေါ်လာတဲ့အကြမ်းဖက်မှုသတင်းတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မိပါတယ်။ကျမတို့ဒီနေ့အခြေအနေကိုနိနိကကစောင့်ကြည့်နေပြီးအဲ့ဒီဒေသမှာဖြစ်ထွန်းမှုတွေကိုလည်းခိုင်မာတိကျတဲ့အချက်လက်တွေရရှိနိုင်ဖို့လည်းကြိုးစားနေပါတယ်။
နိုဝင်ဘာလ15ရက်နေ့တုန်းကမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာဆယ်ပါဝင်အမေရိကန်နိုင်ငံသားရေးဌာနကုန်သွယ်ရေးဗန်ဒါရေးကာကွယ်ရေးဌာနနဲ့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကတာဝန်ရှိသူတွေမြန်မာအစိုးရတာဝန်ရှိသူတွေနဲ့နေပြည်တော်မှာတွေ့ရောက်တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံချိန်မှာရခိုင်ပြည်နယ်ဒေသအတွင်းခြေနေမှန်တွေကိုသိရှိနိုင်ဖို့အတွက်မြန်မာအစိုးရအနေနဲ့တည်ထန့်လွတ်လပ်တဲ့အဖွဲ့အစည်းတွေတွေ့ရောက်ခွင့်ပြုဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေဝင်ရောက်ခွင့်ပြုဖို့ပြောဆိုခဲ့တယ်လို့လည်းအဲလစ်ဘက်ထရူဒိုကပြောပါတယ်။
The US delegation stressed the need for the government of Burma to facilitate a credible and independent investigation of these allegations to improve transparency.
ဒီစစ်ဝေချတွေနဲ့ပတ်သက်လို့ထင်သာမြင်သာပိုရှိပြီးအချက်လက်တွေမျှဝေနိုင်ဖို့ဗက်မလိုက်ပဲယုံကြည်ကိုးစားနိုင်တဲ့တိကျစုံစမ်းစစ်ဆေးမှုကိုမြန်မာအစိုးရအနေနဲ့စီစဉ်ပေးဖို့လိုအပ်တဲ့အကြောင်းလေး American Consulate အဖွဲ့ကအလေးအနက်ပြောကြားခဲ့ပါတယ်။ ဒါအပြင်အဲ့ဒီဒေတာကိုသတင်းမီဒီယာနဲ့လူသားချင်းစာနာမှုအကူအညီနှစ်ရပ်စလုံးလက်လှမ်းမိနိုင်စေဖို့လည်းဆောင်ရွက်ပေးဖို့တိုက်တွန်းပါတယ်
။ရခိုင်ပြည်နယ်အတွင်းကိုအမေရိကန်ပါအဝင်နိုင်ငံတကာတန်ကိုယ်စားလှယ်တွေကိုသွားရောက်ခွင့်ပြုတာဟာဒေတာတွင်နိုင်ငံတကာအဖွဲ့အစည်းတွေပုံမဝင်ထွက်ခွင့်ရှိစေဖို့အတွက်ကောင်းမွန်တဲ့လက္ခဏာတရားဖြစ်ကြောင်းနဲ့မြန်မာအစိုးရအနေနဲ့အကြမ်းဖက်မှုတွေရပ်တန့်သွားအောင်လှုံ့ဆော်ဖို့အရေးကြီးတယ်လို့လည်း Elizabeth Trudeau ကပြောပါတယ
်။ We note the recent visit to Rakhine State by Ambassador Marcial and other representatives was a positive step in improving international
relations. တမကြီး Marcial နဲ့တခြားကိုယ်စားလှယ်အဖွဲ့တွေကိုသွားရောက်ခွင့်ပြုတာဟာနိုင်ငံတကာအနေနဲ့အဲ့ဒီဒေသကိုလက်လှမ်းအောင်ပြုလုပ်တဲ့အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်ဆိုတာကိုကျမတို့အသိမှတ်ပြုပါတယ်။ဒါပေမဲ့လို့အကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဒုက္ခရောက်နေတဲ့ဒေသတွေထံကိုအကူအညီတွေရောက်နိုင်ဖို့မြန်မာအစိုးရအနေနဲ့ဓာတ်ထည့်ပိုးပြီးလှုပ်ဆောင်နိုင်ဖို့အရေးကြီးတယ်လို့ကျမတို့ယူဆပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံပြည်သူတွေစီကိုလူသားချင်းစာနာထောက်ထားတဲ့အကူအညီပေးရေးအဖွဲ့အစည်းတွေလုံခြုံမှုရှိရှိအပြည့်အဝဝင်ရောက်ခွင့်ပြုဖို့လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတောင်းဆိုလိုက်ပါတယ်။ AI အဖွဲ့ရဲ့အာရှရေးရာပြောခွင့်ရပုဂ္ဂိုလ်ထီကူမာကအခုလိုပြောပါတယ်။
We have been calling Myanmar authorities to ensure that international aid workers and humanitarian workers
Amnesty International အနေနဲ့မြန်မာအစိုးရကိုအကြမ်းဖက်မှုတွေဖြစ်ပွားတဲ့နေရာဒေသတွေကိုနိုင်ငံတကာအထောက်အကူပေးရေးလုပ်သားတွေနဲ့လူသားချင်းစာနာမှုလုပ်သားတွေတွားရောက်ပြီးလိုအပ်တဲ့အကူအညီတွေပေးဖို့တိုက်တွန်းပါတယ်။ဒါအပြင်တရားစုံစမ်းစစ်ဆေးမှုပြုလုပ်ပြီးနိုင်ငံတကာစောင့်ကြည့်ရေးပုဂ္ဂိုလ်တွေတွားရောက်ခွင့်ပြုဖို့လည်းတောင်းဆိုပါတယ
်။တချိန်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်နေတဲ့လူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုသိရှိနိုင်ဖို့အတွက်တည်တံ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဝင်ရောက်စစ်ဆေးခွင့်ပြုဖို့အရှိတောင်အာရှဒေသလွှတ်တော်ကိုယ်စားလှယ်များအဖွဲ့ APHR ကလည်းမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာအစိုးရဟာရှစ်ဆက်ဖြစ်လာမဲ့သွေးထွက်တန်ရွေမှုတွေဒါမှမဟုတ်သူတို့ရဲ့လုံခြုံရေးတပ်ဖွဲ့တွေအပေါ်ထိန်းချုပ်နိုင်စွမ်းမရှိဘူးဆိုရင်ဒေသတွင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တာဝန်ယူလှုပ်ဆောင်ရမှာဖြစ်တယ်လို့လည်း APHR အဖွဲ့ကပြောပါတယ်။နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်လည်လာရေးအဖွဲ့ HRW ကတော့အကြမ်းဖက်မှုဖြစ်ပွားနေတဲ့မောင်တော်ဒေသဘက်မှာကျေးရွာတွေမိရှုခံရတာတွေရှိတယ်လို့သူတို့အဖွဲ့ရဲ့ဂျူဒူတပ်ပုံတရင်တွေကိုကိုးကားပြီးပြောပါတယ်။အခြေအနေမှန်ကိုသိရဖို့အတွက်လည်းအစိုးရအနေနဲ့ဒေသထက်ကိုတည်နှောက်ပါဝင်တည်တံ့လွတ်လပ်တဲ့အဖွဲ့အစည်းတွေကိုတွားရောက်ခွင့်ပြုတင်တယ်လို့လည်းဆိုပါတယ်။ Arogan Rohingya အမျိုးသားကောင်စီ ARNO ကတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်း Rohingya Muslim အရသာအများစုတပ်ဖြတ်ခံရကြောင်းဒီလိုဖြစ်ရတွေပေါ်ပြင်းထန်စွာရှုံချကြောင်းနဲ့လုံခြုံရေးနဲ့အကာအကွယ်အပြည့်အဝပေးဖို့မြန်မာအစိုးရကိုတောင်းဆိုကြောင်းလည်းနိုဝင်ဘာ15ရက်နေ့မှာထုတ်ပြန်တဲ့အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
ရှားဖောင်တင်ပြသွားတာပါခင်ဗျာအခုဆက်လက်ပြီးတော့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကိုဆက်လက်တင်ဆက်ပေးရမယ်ရခိုင်ပြည်နယ်မှာလက်တလောဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေပေါ်ဆိုရင်မိကြောင်းကုလသမဂ္ဂအတွင်းမှုချုပ်ဟောင်းလည်းဖြစ်ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌလည်းဖြစ်တဲ့မစ္စတာကိုဖီအာနန်ကပြောကြားလိုက်ပါတယ်ရခိုင်အကြံပေးကော်မရှင်ဖွဲ့ဝင်တွေရခိုင်ပြည်နယ်ခီးသွားရောက်နေတဲ့ကာလမှာအခုလိုပြောဆိုလိုက်တာပါကိုညံဝင်းအောင်ကပြောပြပေးမှာပါခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်တလောဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေပေါ်ဆိုရင်မိကြောင်းရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်တယ်လို့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်က VOA မြန်မာပိုင်းကိုပြောပါတယ
် Geneva statement ထုတ်တာ General Commission ဥက္ကဋ္ဌကိုဖီအာနန်ကထုတ်တာပါဒီလိုအကြံဖက်မှုမလူလောင်ဆိုရင်လည်းကြောင်းတော့ထပ်မဖြစ်စေချင်ဘူးနောက်ကိုမဖြစ်အောင်လုပ်ဖို့အတွက်တိုက်တော်နေပါဗျာပြီးတော့ရခိုင်ပြည်နယ်ကြီးအေဂျင်စာယာကြီးအတွက်ကိုအကြံကောင်းညံကောင်းပြင်နိုင်ရကျွန်တော်တို့ကြံပေးအဖွဲ့ရဲ့လုံအားစင်ဦးနဲ့ဆက်ပြီးတော့လောက်သွားပြီးတော့ကအကြံကောင်းကြံကောင်းတွေပေးသွားပဲပေါ့ဗျာအဲ့ဒါလေ
းလက်ရှိအကြံဖက်မှုတွေဟာရခိုင်ပြည်နယ်မှာနောက်ထပ်တစ်ပံမတီးမငိမ်ဖြစ်လာစေဖို့လမ်းကြောင်းပေးနေတယ်လို့ဥယင်စွန့်ခွာတင်းရှောင်ပြေးကြရမယ်အခြေအနေသစ်တွေထပ်မံပေါ်ပေါက်လာစေဖို့ဖန်တီးနေတယ်လို့ဖြစ်ကြောင်းလူမှုအတိုင်းအဝိုင်းတွေအနေနဲ့ဒီလိုအကြံဖက်မှုတွေကိုစန့်ကျင်ရမှာဖြစ်ပြီးအာဏာပိုင်တွေဘက်ကလည်းဥပဒေနဲ့အညီလှုပ်ဆောင်ကြဖို့မစ္စတာကိုဘီအာနန်ကသူ့ရဲ့ကြေညာချက်မှာတိုက်တွန်းထားတာဖြစ်ပါတယ်လက်တလောစစ်တွေမျိုးကိုရောက်နေတဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်9ဦးဟာနိုဝင်ဘာ15ရက်မနေ့တုန်းကရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ရောပြည်နယ်ဥပဒေချုပ်နဲ့ပါတွေ့ဆုံခဲ့ပါတယ်။ဆွေးနွေးကြားနာခဲ့တဲ့အကြောင်းတွေကိုအကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကပြောပါတယ
်။အဓိကတော့လက်တလောအခြေအနေကိုပါလိဖြစ်နေတယ်လို့အရှင်းပြရတာပေါ့ဗျာ။သူတို့သတင်းစာတွေမှာပြောတဲ့အတိုင်းပဲသူတို့ပြောပါတယ်ဘယ်လိုပဲလို့ဖြစ်ရဲဆိုတာ။ဟုတ်ပါလေ။ဟုတ်မဟုတ်တော့အကိစ္စ
ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာနိုဝင်ဘာ16ရက်ဒီကနေ့မှာတော့စစ်တွေမျိုးတဝိုက်ကျေးရွာတွေနဲ့ IDP ကယ်ဆယ်ရေးစခန်းတွေကိုတွားရောက်ပြီးရခိုင်နဲ့မူဆလင်လူမှုအတိုင်းဝိုင်းက နှစ်ဖက်ယမီယဖတွေဒေသခံတွေနဲ့တွေ့ဆုံစကားပြောဆိုဖို့ရှိတယ်လို့ဦးဝေလွင်ကပြောပါတယ
်ကျွန်တော်တို့ကဟိုရခိုင်ကျေးရွာတွေတော့မယ်ဟိုမွတ်စလင်ကျေးရွာတော့မယ်မွတ်စလင်ဟို IDB camp တွေတော့မယ်ဟိုရခိုင်ဘက်က IDB camp တွေတော့မယ်ကျွန်တော်တို့ဒီစစ်တွေပါဝင်ရပါတော့ကျွန်တော်ဆက်စေးတဲ့သဘောတော့မသွားပြီးတော့လူတွေနဲ့တော့တွေ့ပါပေါ့သူတို့ပြောတာတွေနားထောင်ပါပေါ့မဟုတ်တော့ဘာမှသွားပြစ်ပါဘူး
ဒါပေမဲ့အခုခီးစဉ်အတွင်းဒီရက်ပိုင်းမှာပဋိပက္ခတွေတကြော့ပြန်ပြန်ပြင်းထန်လာနေတဲ့မောင်တော်ဒေတာဘက်ကတော့လုံညုံရေးအခြေအနေအရသွားရောက်ကြည့်ရှုနိုင်တော့မှာမဟုတ်ဘူးလို့ဦးရဲလွင်ကပြောပါတယ်။အကြံပေးကော်မရှင်ရဲ့၃ရက်ကြာရခိုင်ခီးစဉ်အတွင်းကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့လက်ဘနွန်ယဉ်ကျေးမှုဝန်ကြီးဟောင်းဂါဆန်စလာမက်တို့နှစ်ဦးကလွဲပြီးနယ်သာလန်အမျိုးသမီးတမ်မတ်ဟောင်းလာတီတီယာဗန်ဒန်အာဆန်နဲ့မြန်မာအဖွဲ့ဝင်၆ဦးဖြစ်တဲ့ဦးဝင်းမရဒေါက်တာတာလရွှေဦးရဲလွင်ဒေါက်တာမြတီတာဥခင်မောင်လေးဒေါခင်စောတင်တို့ပါဝင်ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကလက်ရှိဖြစ်ပွားနေတဲ့နေမြေရှင်းလင်းရေးစစ်ဆင်မှုအတွင်းအော်တိုဘာ9ရက်ကနေတလကျော်လာတဲ့ဒီကနေ့အချိန်ထိမြမတက်မတော်ကယာယီတိုင်ရင်မှုတဦးအပါဝင်စစ်သည်9ဦးရဲတပ်ဖွဲ့ဝင်10ဦးကြာဆုံးခဲ့ရသလိုဘင်္ဂလီ69ဦးသေဆုံးပြီးအရှင်ဖမ်းမိသူ234ဦးရှိကြောင်းတက်မတော်ကသတင်းထုတ်ပြန်ထားပါတယ်။မောင်နှမမျိုးနယ်အတွင်းမနေတော့ကတက်မတော်ရဟတ်ရင်နဲ့စစ်ဆေးစင်မှာအကျန်းဖက်စီးနှင်းသူတွေကရေခတ်ချောင်း၊ဂွားစုံကြေးရွာမှာလူနေအိမ်18လုံးကိုမီးရှို့ဖျက်ဆီးခဲ့ကြောင်းဒီတော်တွင်နိုဝင်ဘာ12ရက်ကဝက်ပြင်ကြေးရွာမှာဘင်္ဂလီ၄ဦးနဲ့အောင်မင်္ဂလာကြေးရွာနဲ့တေချောင်းကြေးရွာတွေမှာမတင်ကားပွဲဘင်္ဂလီ12ဦးတို့ကိုဖမ်းမိခဲ့တယ်လို့တက်မတော်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ပြခဲ့တာပါခင်ဗျာ။သောတာရှင်များခင်ဗျာ VOE ကိုအင်တာနက်ကနေပြီးတော့ဒီဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တချင်တွေကိုတောင်းယူလို့ရတယ်ဆိုရင်တော့ VOE email လိပ်စာက burmese@voenews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရတယ်ဆိုရင်တော့ VOE American အသံမြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်155ဘိုးစာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ဖုန်းနဲ့တက်ရိုက်ဆက်သွယ်လို့သူတွေအတွက်တော့ဖုန်းနံပါတ်က1-232-382-555လေးဖြစ်ပါတယ်ခင်ဗျာ
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ရရှိမြခင်ဗျာသတင်းဆောင်မတွေကိုဆက်လက်တင်ဆက်ပေးနေပါရယ်ကချင်ပြည်နယ်ဘက်ကိုလှည့်အောင်ပါကချင်ပြည်နယ်ဖာကန်ဒေသမှာမကြသေးခင်တုန်းကပဲဝေဟင်ကနေကြလာတဲ့စစ်ပစ္စည်းအပိုင်းစာကြီးကိုစုံစမ်းစစ်ဆေးဖို့ဒီကနေ့မနက်ပိုင်းမှာပဲမြစ်ကြီးနားကိုပြောင်းရွှေ့တည်ယူသွားပါပြီအမျိုးအစားမခွဲခြားနိုင်သေးတဲ့အေယာမစစ်ပစ္စည်းကြီးဟာအိန္ဒိယတရုတ်နိုင်ငံကလွှတ်တင်လိုက်တဲ့ဂျူရုအစိပ်ပိုင်းဖြစ်နိုင်တယ်လို့ထင်မြင်ယူဆနေပေမဲ့တရားဝင်အတည်ပြုပြောဆိုတာမျိုးတော့မရှိသေးပါဘူးအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးမှာပါခင်ဗျာ
ဖာကန်မြို့နယ်တွင်ကမော်စီစာကျွရအနီးတစ်ဝိုက်မှာနိုဝင်ဘာလ10ရက်နေ့ကကောင်းကင်ဘော်ကရုတ်တရက်ကျလာခဲ့တဲ့ခမန်းကြီးအလျာ12ပေးအချင်း6ပေးလုံးဘက်ပေး30ခန်းရှိတဲ့စက်ပစ္စည်းအပိုင်းစားနဲ့ပတ်သက်လို့အခုချိန်ထိတိတိကျကျခွဲခြားပြောဆိုနိုင်ခြင်းမရှိသေးတဲ့အတွက်ဆက်လက်စစ်ဆေးဖို့စီစဉ်နေတာဖြစ်ပါတယ်။ဒီပစ္စည်းကျလာတဲ့မူလနေရာမှာပဲသတင်းပတ်တစ်ပတ်နှီးပါထရှိခဲ့ပြီးအခုနောက်ဆုံးမှာတော့မြစ်ကြီးနားမြို့ကိုတည်ဆောင်သွားပြီလို့ဖာကန်မြို့နယ်အုပ်ချုပ်ရေးမှူးဦးကျော်စွာအောင်ကပြောပါတယ
်။မနေ့တော့ကျွန်တော်တို့ဖြစ်တဲ့နေရာမျိုးတော့တပ်စခန်းကုန်တည်တယ်ဒီနေ့တပ်စခန်းကုန်ကမျိုးဆိုသူတို့မြကြီးနားကိုပို့လိုက်ပြီဗျဖြစ်လိုက်ခွဲတော့ဒီကထွက်သွားကြကျွန်တော်တို့ဟိုဘက်ကတော့ဆက်ဆက်လက်တင်ဆိုင်တော့လေကျွန်တော်တပ်ပါပဲဒီကတက်ကဥဆောင်တည်သွားဆိုတော့ကျွန်တော်တို့ဟိုဘက်ချင်းနေတော့မပြရတော့
ပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့မှာတော့စစ်တပ်ဘက်ကစုံစမ်းရေးအဖွဲ့လာရောက်ခဲ့ပြီးဒီပစ္စည်းနဲ့ပတ်သက်လို့စတင်စစ်ဆေးခဲ့ပေမဲ့တစုံတရာသတင်းထုတ်ပြန်ခဲ့ခြင်းတော့မရှိပါဘူးဒါပေမဲ့လို့ဒီပစ္စည်းကြောင့်ဒေတာတွင်ကြေးရာတချို့မှာနောက်ဆက်တွဲအနေနဲ့ဖြစ်လာစရာမရှိဘူးလို့စုံစမ်းရေးအဖွဲ့ကပြောဆိုခဲ့တယ်လို့လည်းဥကြောစာအောင်ကပြောပါရယ်ခမန်းအလေးချိန်ငားတငန်ရှိပြီးတော့တစ်ဖက်ပိတ်တစ်ဖက်ပွင့်အနေထားမှာရှိတဲ့ဒီတက်ထုတဲကြီးမှာတရုတ်ဒါမှမဟုတ်ဂျပန်ဘာသာစကားလို့ယူဆရတဲ့စလုံးတွေပါရှိပြီးအင်္ဂလိပ်လို danger အနေနဲ့ရှိတဲ့ဆိုတဲ့စလုံးတွေပါရှိတဲ့အတွက်ပြည်ပနိုင်ငံတစ်ခုခုကဖြစ်လိမ့်မယ်လို့လည်းဖာကန်ဒေတာခန်သတင်းသမားတဦးဖြစ်တဲ့ကိုစောမိုးထက်ကယူဆပါရယ်
အဲ့တော့အဲ့ဒီနေ့ကဒီဒီပြည်ုံနိုင်ငံကလည်းဒီဟိုပေါ်တော့ဂျူဒူကြီးလွတ်တင်တယ်ဆိုပြီးတော့ကျွန်တော်တို့ဟိုစင်ဝါသတင်းတရက်ကပေါ်ပြတယ်ဆိုပြီးတော့ကျွန်တော်တို့ဒီ DVD ဒီသတင်းဟိုမှာကျွန်တော်ပေါ်ပြထားတာတွေ့တယ်ပေါ့နော်အဲ့တော့ဟိုသူတို့နိုင်ငံကနေလွတ်တင်တဲ့အချိန်ကတော့နာရီပိုင်းပဲထားတယ်ပေါ့နော်အကြာကြီးကကျွန်တော်တို့ဒီနိုင်ငံထဲကိုလာပြုတ်ကြတယ်ပေါ့နော်အဲ့တော့ကျွန်တော်တရုတ်ဂျူဒူတစ်ခုရဲ့အစိတ်ပိုင်းလို့ကျွန်တော်တို့ကပြောတာပါဗျာ
ဒီသတ္တုတွေကြီးဟာလွန်ကြီးမပြီးကောင်းကင်ကနေမိတော့တချို့နဲ့အရှိန်ဟုန်ပြင်းစွာကြောက်ရွံ့ခဲ့တဲ့အတွက်လူနေထူထပ်တဲ့ကြေးရွာဒါမှမဟုတ်မြို့တွေမှာဖြစ်ခဲ့မယ်ဆိုရင်အနေကြီးနိုင်တယ်လို့လည်းကိုစော့မိုးထက်ကဆိုပါတယ်မြေပြင်မှာရှိတဲ့သူတွေအတွက်အနေဖြစ်နိုင်တဲ့ကိစ္စတစ်ခုဖြစ်တဲ့အတွက်လည်းသက်ဆိုင်ရာနိုင်ငံတွေအနေနဲ့ပွန့်ပွန့်လင်းလင်းဝန်ခံပြောဆိုသင့်တယ်လို့ကိုစော့မိုးထက်ကပြောပါတယ
်ကျွန်တော်နိုင်ငံအနေနဲ့ဒါဒီကြေးဝင်ထုတ်ပြရမယ့်ကိစ္စကိုမထုတ်ပြန်တာကလည်းဟိုတရုတ်ရဲ့ပစ္စည်းတစ်ခုဖြစ်နေတာကြောင့်မို့လားဆိုတာပေါ့နော်ကျွန်တော်တို့အဲ့လိုဖြစ်လို့မထုတ်ပြန်တာလို့ပဲကျွန်တော်တို့တော့ယူဆတယ်ဗျာဒါသူတို့ချင်းသူတို့ချင်းဟိုရှင်းပြောရဲလက်တိတ်ထိုးပြီးသွားမယ်ဖိစားလို့လဲကျွန်တော်မြင်တယ်အခုတည်သွားတာလဲကျွန်တော်တို့ဘာမှမသိလိုက်ရဘူးတက်ဖက်အတိုင်းဝိုင်းကလည်းတရုတ်နဲ့ပတ်သက်လို့ရှိလို့ရှင်ညာတော့အပြင်ဟိုကျွန်တော်တို့ဒီတလောက်ဆိုလို့ရှင်ဘာမှတိတ်ပြီးတော့ complaint မတိတ်ရဲတဲ့အနေထားမျိုးဒီ complaint တက်တာတွေမရှိတဲ့အတွက်ဟိုဒါကတော့တရုတ်ပစ္စည်းဖြစ်လို့မလို့သူတို့ဒီအချင်းချင်းပဲအဲပြလာပြောသူတို့ပေါ့နော်ပုံလင်းမြင်တော့ဟိုဆိုရင်လည်းအချင်းချင်းပဲသူတို့ဖြည့်ရှင်းသွားလိမ့်မယ်လို့ပဲကျွန်တော်တို့အဲ့လိုပဲယူဆပြီးကြဗျာ
ဒီပစ္စည်းကြောက်ရွံ့ခဲ့တဲ့မော်စီစာကျွရနဲ့ကိုမိုင်အကွာကအောင်ပါလီကျွရရဲ့ဒေသခံတို့ရဲ့နေမှာလဲတရုတ်စလုံးတစ်ချို့ပါတဲ့လုံပတ်နှစ်လက်မအရှိလေးလက်မခွဲလောက်ရှိတဲ့စီလင်ဒါပုံစက်ကရီယာတစ်ခုကြောက်ရွံ့ခဲ့ပေမဲ့လို့လူအထိကိုက်တော့မရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုထဲအောင်ပြောပြပေးသွားတာပါခင်ဗျာသောရရှင်များခင်ဗျာကျွန်တော်တို့အခုထုတ်လင်းပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်လေးပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9နာရီကနေ9နာရီခွဲအထိတရက်ထုတ်လင်းပေးသွားမှာပါ Asia Set 7ဂျိုရုအပြင် DVB ရုပ်မြင်သံကြားလိုင်းကနေလည်းဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာနောက်9နာရီကြာည9နာရီကနေ10နာရီအထိထုတ်လင်းမဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချက်ကိုကြွကြွသိမ်းကကြီးညာပြောအောင်ခင်ဗျာ
။လက်ရှိသမရဘရာဂိုဘောမှာဆူဝါစီကနေအနာလွှဲပြောင်းယူရေးလုပ်ငန်းစဉ်ဟာသတင်းတစ်ပတ်ကြာလာပြီးတဲ့နောက်ချောချောမွေ့မွေ့ဆက်သွားနေတယ်လို့ယူကောက်ခံသမရဒေါ်နယ်ထရမ့်ကအင်ကာနီနောက်ပိုင်းမှာ Twitter ကနေပြောလိုက်ပါတယ်။သူ့အဖွဲ့ထဲမှာအချင်းချင်းအဆင်မပြေတာတွေအစိုးရအဖွဲ့ထဲမှာဘယ်သူတွေပါမယ်မပါဘူးဆိုတာတွေပေါ့ခံမှန်းပြောဆိုတာတွေကြဲကြဲပြက်ပြက်ထွက်နေကြမှာပဲထရမ့်ကအဲ့လိုပြောတာပါ။အစိုးရဖော်ဝင်တဲ့ကိစ္စနဲ့တခြားယာလူနေရာတွေအတွက်ဆုံးဖြတ်ချက်ချနေတာနဲ့အမျှလုပ်ငန်းစဉ်ဟာစနစ်တကျဆက်သွားနေတယ်လို့မစ္စတာထရမ့်က Twitter မှာရှင်းပါတယ်။ဝါရှင်တန် DC မြို့တော်အပါအဝင်အနီးအနားဒေသတွေကကြောင်းသားကြောင်းသူတထောင်နီးပါးဟာရွေးကောက်ခွင့်သမ္မတဒေါ်နယ်ထရမ့်ကိုကန့်ကွက်တဲ့အနေနဲ့အင်္ဂါနေ့ကသူတို့ကြောင်းတွေကနေထွက်လာပြီးမြို့တော်တစ်လျှောက်လှည့်လည်ဆန္ဒပြကြပါတယ်။ Woodrow Wilson ထက်တန်းကြောင်းလူ့အခွင့်အရေးဆိုင်ရာအဖွဲ့တစ်ခုကကြောင်းကနေထွက်ပြီးဆန္ဒပြပွဲလုပ်မယ်ကြောင်းကျောင်းသူကျောင်းသားတွေကိုလူမှုကွန်ရက်မီဒီယာတွေကနေအကြောင်းကြားခဲ့ပြီးမိဘတွေစုကိုလည်းအီးမေးလ်ပို့ခဲ့ပါတယ်။အကောကွဲပြပြနဲ့လာတော်ကြားခဲ့တဲ့သမရရွေးကောက်ပွဲကြောင်း Republican Party ပြိုကွဲလူနေပါဖြစ်ခဲ့တဲ့အရေးလက္ခဏာတွေကိုအင်္ဂါနေ့ကတော့ Congress လွှတ်တော်မှာမတွေ့ခဲ့ရပါဘူး။ Republican အောက်လွှတ်တော်အမတ်တွေကလက်ရှိအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကိုအင်္ဂါနေ့ Congress လွှတ်တော်အစည်းအဝေးတစ်ခုတွင်အလွယ်တကူပဲပြန်ပြီးတော့ရွေးချယ်ခဲ့ကြပါတယ်။အလပိုမျိုးကိုစီးရီးယားဆွေရကစီပိုင်းပုံးတွေနဲ့ထပ်ပြီးကြဲချတိုက်ခိုက်နေတဲ့အချိန်ထဲမှာပဲရုရှားနိုင်ငံရဲ့ဒဇင်းသောလေယာဉ်သင်္ဘောကစီလီယင်တွေနဲ့ဒုံးကျည်တီသင်္ဘောစစ်ဒဇင်းကနေလည်းအလပိုမျိုးအနောက်တောင်ဘက်ဒေသတွေကိုအင်္ဂါနေ့ကပုံကျဲတိုက်ခိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကြွကြွသိန်းကညင်ညာပေးခဲ့တာပါခင်ဗျာ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ Mac Computer ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audio Speakers ဖြစ်ပါတယ်။ VOA American အတန်းညနေပတ်မြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ79နဲ့25ရုပ်ကနေတရိုက်ထုတ်လင်းပေးခဲ့တာပါခင်ဗျာ VOE ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်အအောင်ပါနောက်2နာရီကြာမှပြန်လည်တွေ့ဆွေးနွေးအောင်ပါတက်တာရှင်တွေအားလုံးရှင်လန်းချမ်းမြေပါစေ
This program has come to you from the Voice of America, Washington.